Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ POA မြန်မာပိုင်းစီစဉ်ရ2019ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညပိုင်း 9:30 နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတုံမီတာ24 25 51နဲ့လိုင်းလမ်းမီတာ190ရုပ်ကနေတည်းရဲ့ထုတ်လွှင့်ပေးနေပါပြီရှင်။ကျမအနင်္ဂလာပါ။ဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာညနေခင်ပါရှင်။ကျမသိန်းကြီးထိုက်ပါ။ကုလသမဂ္ဂပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ကုလသမဂ္ဂဌာနချုပ်မှဆွေးနွေးသွားပါတယ်။ကတ်လွတ်လပ်ရေးလူမှုဆန္ဒခံယူပွဲကိုဆိုင်းငံ့ထားဖို့အီရတ်တရားရုံးချုပ်ကအမိန့်ချပါတယ်။ဘင်္ဂလားဒေ့ရှ်မှာဖမ်းဆီးခံထားတဲ့မြန်မာသတင်းတောက်နှစ်ဦးတို့ရှင်းနေတဲ့တွေးခွင့်မရတဲ့အပေါ်စိုးရိမ်မှုတွေရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေ့ရင်ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
ရှိခိုင်ပြည်နယ်ရင်းလုံလုံရဲ့ရဲကင်းစခန်းတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်စီးနင်းတိုက်ခိုက်ပြီးနေဆက်ဖြတ်ကျော်ထွက်ပြေးကြရတဲ့လူတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်ဘက်ထိတ်တန့်ကောင်းဆောင်တွေကိုပြစ်မှတ်ထားရယူဖို့လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်
Everybody knows he's the commander of the Tatmadaw of course he's responsible he has command responsibility for whatever the Tatmadaw does you know this guy is someone
HRW ရဲ့အာရှရဲ့ရာဒုတိယညွန်ကြားရေးမှူးဖီလ်ရောဘတ်ဆန်မရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါကြားပြင်တောင်ဆန်းစုကြည်မိန်ခွန်ပြောချိန်နဲ့တပြိုင်တည်းမန္တလေးမှာရခိုင်အရေးဆန္ဒပြပွဲတွေစီစဉ်လာတဲ့အပေါ်မှာတော့မန္တလေးအစိုးရအဖက်ကခွင့်မပြုတဲ့တဲ့ရင်စက်တင်ဘာလ19ရက်နေ့မှာပြောကြားမဲ့တောင်ဆန်းစုကြည်ရဲ့မိန်ခွန်နဲ့ပတ်သက်ပြီးမြမနိုင်ငံရဲ့လေလာဆောင်ကြီးသူတို့ရဲ့အမြင်တွေနဲ့အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကိုတိုင်းပြည်ကနေနင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အိန္ဒိယနိုင်ငံတွင်ကအခြေအနေတွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပိုင်းစိတ်တမ်းရောက်သတင်းတွေကိုမတ်သိရင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကကုလသမဂ္ဂဌာနချုပ်ကိုတွားရောက်ခဲ့ပြီးကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေပြုပြင်ပြောင်းလဲဖို့နဲ့ကုန်ကြမ်းစည်တွေလျှော့ချဖြတ်တောက်ရေရည်ရွယ်တဲ့အမေရိကန်တို့ကမ္ဘာကထလုပ်တဲ့အခမ်းအနားမှာမိန့်ခွန်းပြောဆိုခဲ့ပါတယ်။အဖွဲ့ဝင်193နိုင်ငံမှာအဖွဲ့ကြီးအနေနဲ့လက်တွေ့အလုပ်လုပ်လာပြီးပြုပြင်ပြောင်းလဲရေးဘက်ကိုအပြည့်အဝဥတည်လာနေပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလေးကပြောဆိုထားတာနဲ့အတူသမ္မတထရန့်ကလည်းဒီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတက်ရောက်သူတွေကိုပြောကြားခဲ့တာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့တုန်းကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလေးကကျမတို့ရဲ့ငွေတွေအလဟတမဖြစ်စေဖို့ပြုပြင်ပြောင်းလဲရေးမှာကျမတို့နဲ့အတူနိုင်ငံတကာအတိုင်းအဝိုင်းကထောက်ခံမှုရအောင်လုပ်နေတာဖြစ်တယ်လို့ပြောဆိုထားတာပါ။အမေရိကန်သမ္မတထရန့်ကမနေ့ပြန်အင်္ဂါနေ့မှာတော့ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောဖို့ရှိပါတယ်။ဒါဟာဆိုရင်ကမ္ဘာခေါင်းဆောင်တွေစုံစုံညီညီရှေ့မှာပထမဆုံးပြောမယ့်မိန့်ခွန်းလည်းဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးဆိုင်ရာနဲ့ပတ်သက်ပြီးသမ္မတထရန့်မိန့်ခွန်းပြောအပြီးမှာတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနောက်ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်နဲ့တီးခြားစီတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီနောက်မှာတော့လက်တင်အမေရိကန်နိုင်ငံတွေကခေါင်းဆောင်တွေနဲ့အလို့သဘောညစာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်။အစ္စရေးပြင်သစ်ခေါင်းဆောင်တွေနဲ့အမေရိကန်သမ္မတထရန့်တွေ့ဆုံမှုကတော့အီရန်ရဲ့မတီးမငိမ့်ဖြစ်စေတဲ့အပြုတ်အမှုတွေကိုအဓိကထားဆွေးနွေးဖို့ရှိပြီးအကြောင်းအရာပေါင်းစုံကိုကြဲကြဲပြန့်ပြန့်ဆွေးနွေးမှာဖြစ်တယ်လို့သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေး HR McMaster ကပြောဆိုထားပါတယ်ရှင်
။အီရန်နိုင်ငံကဒေသမှာဒီလနောက်မှချင်းပါဖို့စီစဉ်ထားတဲ့လွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခံယူပွဲကိုဆိုင်းငံ့ရေးဝန်ကြီးချုပ် Haider al-Abadi ရဲ့လျှောက်ထားချက်ကိုတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒီမဲခွဲမှုကအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိပြန်လည်သုံးသပ်ပြီးတဲ့အထိမဲခွဲမှုကိုဆိုင်းငံ့ထားဖို့တရားရုံးချုပ်ကဒီကနေ့လနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။လူမှုဆန္ဒခံယူပွဲကိုဝန်ကြီးချုပ်ဘက်ကသဘောမတူကြောင်းအချိန်ချင်းပြောခဲ့တာပါ။ဒီလိုလည်းဆိုင်ရာမဲခွဲမှုကအီရန်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုချိုးဖောက်လာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းပြီးခဲ့တဲ့စနေနေ့က AP သတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းကမ်းမှာဝန်ကြီးချုပ်အဘာဒီကပြောဆိုခဲ့ပါတယ်။ကတ်ကိုဝိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်ဖွဲ့စည်းထားတဲ့အုပ်ချုပ်မှုဒေသ၃ခုမှာလူမှုဆန္ဒခံယူမဲ့အစီအစဉ်ကိုဆက်ပြီးလုပ်မယ်ဆိုတော့ကတ်လူမျိုးတွေဟာမီးနယ်ကစားတာသာဖြစ်တယ်လို့အီရတ်သတင်းအေဂျင်စီမှလည်းဝန်ကြီးချုပ်အဘာဒီကပြောခဲ့ပါတယ်။လူမှုဆန္ဒခံယူပွဲကိုဖျက်သိမ်းဖို့တိုက်တွန်းချက်တွေကိုကတ်ဒေသဘက်ကအကြမ်းကြီးပယ်ချထားတာဖြစ်ပြီးတရားရုံးချုပ်ဘက်ကလည်းသူ့ရဲ့အမိန့်အတိုင်းအကောင့်ထယ်ဖို့ဖို့အာဏာသိမ်းမရှိလာပါဘူး။ Iraq ကတည်အနေနဲ့လွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခံယူပွဲကိုကျင်းပဖို့စီစဉ်တာဟာအာမအမကြီးတရားဖြစ်တယ်လို့တူရကီဝန်ကြီးချုပ်ကပြီးခဲ့တဲ့တောက်ချန်လေးကပြောပါရယ်။ Iraq ကဒေသရဲ့သမ္မတမဆုဘာဇာနီကတော့လူမှုဆန္ဒခံယူပွဲကိုထောက်ခံထားပါရယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာလူမဲအမျိုးသားတအုပ်ကိုတနက်နဲ့ပြစ်တက်ခဲ့မှုနဲ့တရားစွဲခံထားတဲ့ လူမျိုးရဲရာရှိကိုတရေတေလှုပ်ပေးလိုက်တဲ့အပေါ်ငင်းချမ်းစွာဆန္ဒပြရာကနေဆန္ဒပြတဲ့သူတချို့ကစတိုးဆိုင်တွေရဲ့မှန်ပြတင်းပေါက်တွေကိုရိုက်ခွဲခဲ့တာကြောင့်လူရှစ်ဆယ်ကျော်ကိုမနေ့တနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့စိန့်လူးဝက်စ်မြို့ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြတဲ့သူတချို့ကရဲတွေကိုဂဲတွေနဲ့ပြစ်ပေါက်တိုက်ခိုက်ခဲ့တာလို့မြို့ရဲ့ရဲတပ်ဖွဲ့အ ပြောပါ ရတယ် ဆန္ဒပြတဲ့သူ အများစုဟာ အကြမ်းမဖက်ကြဘူး ဆိုတာကို ဒီကနေ့ ထပ်တွေ့ခဲ့ရတဲ့ အကြောင်း ဒါပေမဲ့ နေ့ပိုင်း ဆန္ဒပြမှုတွေဟာ ငြင်းကြံပြီး ညပိုင်း ဆန္ဒပြမှုတွေဟာ အဖြတ်သဘောဆောင်တယ် ဆိုတာကို 3ရက်ဆက်တိုက် တွေ့ခဲ့တယ် လို့လဲ Saint Louis ရဲ့ မြို့တော်ဝင်က ပြောပါ ရတယ် 2011 ခုနှစ်တုန်းက ကားနဲ့လိုက်လံဖမ်းဆီးစဉ် လူမဲအမျိုးသား Anthony Lama Smith တေဆုံးမှုနဲ့ ပတ်သက်ပြီး Saint Louis မြို့ရဲတပ်ဖွဲ့ဝင်ဟောင်း Jason Stockley ကို တရားစွဲခဲ့တာဖြစ်ပြီး ဒီအမှုကိုပြီးခဲ့တဲ့ တောက်ကြာနေ့က အမိန့်ချခဲ့တာဖြစ်ပါတယ် ပြီးခဲ့တဲ့ စနေနေ့ နောက်ပိုင်းက ဆန္ဒပြတဲ့သူတချို့က စတိုးဆိုင်နေရဲ့ မှန်ပြတင်းပေါက်တွေကို ခွဲပြီး ရဲတွေကို ဂင်းနဲ့ ပစ်ပောက်ခဲ့တာကြောင့် ရဲတပ်ဖွဲ့က လူ 9 ဦးကို ဖမ်းဆီးခဲ့သေးတာဖြစ်ပါတယ်
Hurricane Irma မုန်တိုင်းနဲ့ခံခဲ့ရတဲ့ဒေသတချို့စီကိုဥတီ၍ရှားလာခဲ့တဲ့ Hurricane မုန်တိုင်း Maria က Martinique နဲ့ Dominica တို့ကို ဒီကနေ့တလနေ့နောက်ပိုင်းမှာ ဗဟိုပြုတိုက်ခတ်မယ်လို့ ခန့်မှန်းနေကြပါတယ် Hurricane Maria က Leeward John တွေကိုရွေ့ရှားလာတဲ့အတူ လေတိုင်နှုန်းက တနအီကို အမြင့်ဆုံး ကီလိုမီတာ 150 နှုန်းနဲ့ ရောက်မယ်လို့ အမျိုးသား American အမျိုးသား Hurricane စောင့်ကြည့်ရေးဌာနက ပြောပါတယ် ဒါပေမဲ့ဒီကနေ့သတင်းလာနေမှာမုန်တိုင်းအရှင်ပြင်းလာမယ်လို့လဲမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မနက်ဖြန်အင်္ဂါနေ့မှာတော့စိန့်ကစ်နဲ့နက်ဗစ်မွန်ဆာရက်ကျွန်းတို့ကိုဟာရီကိန်းမုန်တိုင်းနဲ့ခံရနိုင်တယ်ဆိုပြီးတော့ခန့်မှန်းထားကြပြီးအမေရိကန်ဘိုင်ဗာဂျင်အိုင်လန်ဗြိတိန်ဘိုင်ဗာဂျင်အိုင်လန်နောက် အင်္ဂလန်နဲ့စိတ်မာတင်တို့ကိုလည်းဟာရီကိန်းစောင့်ကြည့်ဒေသတွေဖြစ်သက်မှာထားပါတယ်။ဒီထဲကတချို့ကျွန်းတွေကတော့ပြီးခဲ့တဲ့တပတ်10ရက်လောက်တုန်းကဟာရီကိန်းအာမာဂျောင်ပျက်စီးဆုံးရှုံးခဲ့တဲ့ဒေသတွေဖြစ်တယ်လို့မိုင်အမီမျိုးသားဟာရီကိန်းစောင့်ကြည့်ဌာနမိုးစလာပညာရှင်ဒက်နစ်ဖယ်လ်ဂျန်ကပြောရီကိုပြောပါတယ်။ဟာရီကိန်းအာမာဂျောင်ကာရေဘီယံဒေသမှာအနည်းဆုံးလူ 60 လောက်တိဆုံးခဲ့ပြီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဝင်ရောက်တိုက်ခတ်တဲ့အချိန်မှာတော့အနည်းဆုံး 9 ဦးထပ်ပြီးတော့တိဆုံးခဲ့ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိ95kHz 1.3ကနေ95kHz 1.6ကနေ95kHz 2.9ကနေ95kHz 1.9ကနေစနေနေ့တနင်္ဂနွေနေ့တွေမှာအိုင်လက်မီတာ196kHz 1.9ကနေလဲထုံးပေးနေပါတယ်ရှင်။
ဒီရောင်းမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရှင်။ ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအကြောင်းသတင်းရယူရင်း ဘင်္ဂလားဒေ့ရှ်မှာအဖမ်းခံရတဲ့မြန်မာသတင်းတောင်နှစ်ဦးရှိနေတဲ့တွေ့ခွင်မရဖြစ်နေတာကြောင့် ဒီသတင်းတောက်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဖမ်းဆီးခံမြန်မာသတင်းတောင်နှစ်ဦးဖြစ်တဲ့ ကိုမင်းစရာဦးနဲ့ကိုခွန်လက်တုံနှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲအပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိသွားပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းတောက်တွေဖြစ်လုတ်ကင်နာကြောင့်ဖမ်းဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုထားပြီးသူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသာပတိနေ့ကပယ်ချထားပါတယ်။ ဒီသတင်းထောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံရှောက်ထားဖို့သူတို့ရဲ့ရှေ့နေကမြန်မာသတင်းထောက်နှစ်ဦးဖမ်းဆီးထားရအကျဉ်းထောင်ကိုတွားရောက်ပြီးတွေးဆုံခွင့်တောင်းခံခဲ့ပေမဲ့ထောင်အာဏာပိုင်တွေကတွေးခွင့်မပေးခဲ့ပါဘူး။ဘာကြောင့်တွေးခွင့်မပေးရလဲဆိုတာကိုလည်းမပြောဘူးလို့ရှေ့နေကပြောပါတယ်။သတင်းထောက်နှစ်ဦးအရေးမြန်မာအစိုးရဘက်ကလည်းတန်တမန်ရစ်လန်းချောင်းနဲ့ဆောက်ရွက်နေတယ ကိုတွားရောက်ခဲ့တဲ့ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့ကိုစက်တင်ဘာလ9ရက်နေ့မှာရဲကဖမ်းဆီးတာဖြစ်ပါတယ်ရှင်
ရောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအမေရိကန်ရဲ့ဖိအားပေးချဉ်းကပ်မှုတွေနဲ့တောင်ကိုရီးယားသမ္မတကပိုပြီးနီးကပ်မှုရှိတယ်လို့အများကရှုမြင်နေကြပေမဲ့လို့ရောက်ကိုရီးယားနိုင်ငံအတွက်ဒေါ်လာ၈သန်းတန်ဖိုးရှိတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပို့ဆောင်ဖို့တောင်ကိုရီးယားအစိုးရကစီစဉ်နေပါတယ်။ အခုအကူအညီကအခြေခံအားဖြင့်ပေးရတာသာဖြစ်ကြောင်းကလင်းငယ်တွေကိုယ်ဆောင်မိခင်တွေနဲ့ချုပ်တဲ့နေတဲ့လူမှုအဝန်ဝိုင်းတွေအတွက်နောက်ထပ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုနိုင်ငံရေးအခြေအနေတွေမပါဘဲထပ်ပြီးပေးရသွားမယ်လို့လည်းဒီကနေ့တင်လာနေမှာတောင်ကိုရီးယားပြည်နယ်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဘိုက်တီဟွန်းကပြောပါတယ်ဒီလအစောပိုင်းကမြောက်ကိုရီးယားရဲ့ညှောက်တင်မြောက်နျူကလ িয়ার စမ်းသပ်မှုနောက်ပိုင်းမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းအစိုးရကအမေရိကန်ရဲ့အစိုးရရဲ့အပြင်းထန်ဆုံးဖိအားပေးရေးဗျူဟာကိုပို့ပြီးထောက်ခံဆောင်ရွက်မဲ့အရေးလက္ခဏာတွေပြခဲ့ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံမာဆင်းမြို့ကယထာဘူဒာယုံမှာအမေရိကန်တက္ကသိုလ်ကျောင်းသူလေးယောက်တနင်္ဂနွေနေ့ကအက်စစ်နဲ့ပတ်ခံလိုက်ရတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပုံမရဘူးလို့လည်းပြင်သစ်ရဲတပ်ဖွဲ့ကပြောတာပါ။စိန့်ရှာဘူဒာယုံမှာတနင်္ဂနွေနေ့မနေ့17နှစ်လောက်ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုလုပ်တဲ့သူကစိတ်ရောဂါဝေဒနာအခန့်ရှိတဲ့အသက်42နှစ်အရွယ်အမျိုးသမီးတဦးဖြစ်တဲ့ဆိုပြီးပြင်သစ်ရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးထားပါတယ်။ဒီတိုက်ခတ်မှုကိုလုပ်တဲ့သူဟာအခင်းဖြစ်ပွားတဲ့နေရာကနေထွက်ပြေးသွားတာလည်းမဟုတ်ဘူးလို့ La Province သတင်းစာကပြောပါတယ်ဒီတိုက်ခတ်မှုဖြစ်ပွားပြီးတဲ့နောက်17နှစ်ကြာကျော်လောက်မှမာဆီမိသက်ဌာနကိုအကြောင်းကြားခဲ့တဲ့အတွက်မာဆီမိသက်တပ်ဖွဲ့ကမိသက်က40နဲ့မိသက်သမား14ယောက်ကိုဘူဒာယုံကိုဆစ်လွတ်ခဲ့တာလို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်တိုက်ခတ်ခံလိုက်ရတဲ့အမေရိကန်တက္ကသိုလ်ကျောင်းသူတွေဟာ Boston College က Courtney Silver, Sibylline, Charlotte Kupman,Michael Cradney, Kelsey Costano ဖြစ်ကြပါလေရှင်
။အီရန်နိုင်ငံနေနဲ့အမေရိကန်ပြည်တော်စုပါဝင်ကမ္ဘာအင်အားကြီးနိုင်ငံနေနဲ့လက်မှတ်ရေးထိုးထားတဲ့2015နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုရဲ့ဗိုလ်ချုပ်အနိုင်ကျင့်မှုကိုလက်ခံသွားမှာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့အုပ်ဆောင်အရာထိုးလာအလီဟာမီနီကပြောကြားလိုက်ပါတယ်။အီရန်နိုင်ငံနေနဲ့သဘောတူညီချက်အတိုင်းခိုင်မာရပ်တည်နေကြောင်းဒီစာချုပ်နဲ့ပတ်သက်ပြီးတော့အင်အားကြီးနိုင်ငံတွေဘက်ကခြေလှမ်းမတာနဲ့အီရန်နိုင်ငံရဲ့တုံ့ပြန်မှုတွေကိုညင်ဆိုင်သွားမှာဖြစ်တယ်လို့ခမေနီကတနင်္ဂနွေနေ့ကရဲတပ်ဖွဲ့တွေကိုမိန့်ခွန်းပြောကြားစဉ်မှာပြောကြားသွားခဲ့ပါတယ်အီရန်သမ္မတဟာဆန်ရူဟာနီဟာကုလသမဂ္ဂအထူးညီလာခံတက်ရောက်ဖို့အတွက်ညွှန်ရောက်မျိုးကိုတနင်္ဂနွေနေ့မှာထောက်ခါသွားခဲ့ပြီးတော့အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့ကမ္ဘာခေါင်းဆောင်တွေနဲ့ညီလာခံအတွင်းဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ
တနင်္လာနေ့ညပတ်ထိတ်တန့်ရောက်တဲ့တွင်ကိုမတင်ကြီးထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှိခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားပြီးလူမျိုးစုကွယ်ပြောက်အောင်လှုပ်ဆောင်တဲ့မြန်မာနိုင်ငံကစစ်ဘက်ထိတ်တန့်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့ဆိုပြီး HRW လူအခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ပြည်ခဲ့တဲ့လကလုံခြုံရေးရဲကင်းစခန်းတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်စီးနှင်းတက်ခတ်ခဲ့ပြီးလူအစုလိုက်ပြုံးလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးကြတာနဲ့ပတ်သက်လို့အရက်သားအများအပြားပါဝင်တဲ့အစိုးရအဖွဲ့ထက်စစ်တပ်မှပို့ပြီးတော့တာဝန်ရှိကြောင်းလူအခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒီအကြောင်းကိုတော့ကွန်အောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့မြန်မာနိုင်ငံတက်မတော်ထိတ်တန့်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့ Human Rights Watch HRW လူခွင့်ရေးအဖွဲ့ကြီးကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ကုလလုံခြုံရေးကောင်စီအနေနဲ့ဘလို့တုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးရမှာကုလအတွင်းမှူးချုပ် Antonio Guterres ကိုပါဖိတ်ကြားပြီးရခိုင်ပြည်နယ်ရင်းကအခြေအနေတွေကိုရှင်းလင်းတင်ပြစေတာမျိုးဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြနေတဲ့နိုင်ငံတွေအနေနဲ့လုံခြုံရေးကောင်စီရည်ရွယ်မှုကိုဆောင်ဆိုင်မနေပဲတက်မတော်ကကွေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါဝင်ထိတ်တန့်စစ်ဘက်ခေါင်းဆောင်တွေအပေါ်ခရီးသွားလာခွင့်နဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့စရာရီပြုလုပ်ကြစီလိုကြောင်း HRW ကတိုက်တွန်းပါတယ်အာရှရေးရဒုတိယညွှန်ကြားရေးမှူးဖီလ်ရောဘတ်ဆန်က
Everybody knows he's the commander of the Tatmadaw. Of course he's responsible. He has command responsibility for whatever the Tatmadaw does.
သူကတက်မတော်ကကွေးဦးချုပ်သူတယောက်ဖြစ်တဲ့ဆိုတော့အလုံးသိပါတယ်ဆိုတော့တက်မတော်ကဘာပဲလုပ်လို့သူ့မှာဒါဝင်ရှိပါတယ်ဒါကြောင့်လည်းနဲ့ရောင်းချမှုတွေပြေပြင်ဖို့တက်မတော်နဲ့တစ်ဖက်စီးရရပူပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေရှက်ဆဲပြဖို့ဗိုလ်ချုပ်ကြီးတွေဗိုလ်မှူးကြီးတွေနိုင်ငံခြားသောလောက်ဝင်တွေပြေပြင်ပြဖို့တောင်းဆိုပါတယ်။ဒါအပြင်မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်မှုကိုလည်းပိတ်ပစ်ပြီးတော့ပြင်းပြင်းထန်ထန်ရေးယူသင့်ပါတယ်။သူတို့အနေနဲ့လူမျိုးစုတစ်စုလုံးကိုအဲ့ဒီဒေသတွေကနေရှင်းလင်းပြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ၄သိန်းကျော်ထွက်ပြေးအောင်လုပ်တာမျိုးဆက်လုပ်လို့မရဘူးဆိုတာသူတို့သိဖို့လိုပါတယ်။
ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေနေဆက်ဖြတ်ကျော်ထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့နိုဘယ်ပညာရေးဆုရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ဘာမှထုတ်ဖော်ပြောကြားခြင်းမရှိသေးတဲ့ပေါ်နိုင်ငံတကာကဝေဖန်ပြစ်တင်နေတဲ့အချိန်ထဲမှာပဲ တစ်ဖက်မှာလည်းသူသားလျင်မြန်မာဒီမိုကရေစီရဲ့ကူပြောင်းမှုမှာအရေးပါဆုံးသူဖြစ်တဲ့ဆိုရာကိုသတိပြုကြဖို့ပြောကြားမှုတွေလည်းရှိနေပါတယ်။လက်ရှိအခြေအနေအားရှုပ်ထွေးလာတာကြောင့်မြန်မာနိုင်ငံရေးအကိစ္စရက်တွေနဲ့ပတ်သက်ပြီးဒေါန်ဆန်စစ်ကြီးအနေနဲ့သတိထားပြောဆိုနေရတာဖြစ်တယ်လို့ရောဘင်ဆန်ကသုံးသပ်ပါတယ်။
I think that she is probably concerned that if she says something that will make her
ကိုပြောလိုက်တာကိုလူတွေကညဉ့်ညမာဆိုးပြီးတော့ဘာမှမပြောတာလို့ထင်ပါတယ်။ဘာလို့လဲဆိုတော့တက်မတော်မဘသားနဲ့လူတချို့ကရိုဟင်ဂျာမုန်တီဆန့်ကျင်လို့ဆိုနေတာကြောင့်ရယ်နောက်တစ်ခုကသူ့ဘော်နိုင်ငံရေးအရာလဲထောက်ခံမှုကြာစင်တာမျိုးမလိုလားတာလဲဖြစ်နိုင်ပါတယ်။တကယ်တော့ရေးကြီးဆုံးကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ခန့်ကန်တာပါ။2008ခုနှစ်ဖွဲ့စည်းပုံဥပဒေအရလုံခြုံရေးရာကိစ္စရပ်တွေနဲ့ပတ်သက်လို့တက်မတော်မဘသားတာဝန်ရှိပြီးတော်ဆန်းစုကြည်မှာလဲအဲ့ဒီလုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်လို့လုတ်ပိုင်권အကန့်အသတ်နဲ့ရှိနေတာပါ။
ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ16ရက်အတွင်းဂျိုရူကရရှိတဲ့ပုံတွေအရရခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း200ကျော်ဟာမီးလောင်ပျက်စီးခဲ့တယ်လို့ HRW ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကသူတို့နေအိမ်တွေကိုလုံခြုံရေးတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးကြတယ်လို့ပြောတယ်လို့မြမအစိုးရဘက်ကလည်းအာစာအကြမ်းဖက်သမားတွေနဲ့ရွာသားတွေဟာသူတို့နေအိမ်သူတို့မီးရှို့ကြတယ်လို့တုံ့ပြန်ပြောဆိုပါတယ်။အခုကမှကလင်းငယ်တွေမျိုးသမီးတွေအများပြားပါဝင်တဲ့မွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကယာယီလက်ခံနေရထားပြီးဒါပေမဲ့သူတို့အားလုံးဟာမြန်မာနိုင်ငံကိုပြန်ရမယ်လို့ပြောထားပါတယ်မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့နိုင်ငံသားစီစဉ်မှုတွေလုပ်ပြီးတဲ့အခါမှာပြန်လည်လက်ခံသွားမယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတွေအနေနဲ့လည်းမြန်မာအပေါ်ဝိုင်းဝန်းတိုက်တွန်းတာတွေလုပ်ကြဖို့ရောဘင်ဆန်ကအကြံပြုပါတယ
် The problem is that Burma uses its policy uses its
မြန်မာနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နဲ့အာဆီယံဒေသကနိုင်ငံတွေအတွက်ကြံစည်ရင်ဆိုင်ရမယ်မူဝါဒမျိုးနဲ့သွားနေတာကြောင့်အာဆီယံဖွဲ့အင်ဒိုနီးရှားထိုင်းနဲ့တခြားနိုင်ငံတွေအနေနဲ့အခုလိုလူတွေလုံချင်းနဲ့ထွက်ခွာနေကြတဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံမှန်လင်းလင်းထောက်ပြကြစီလိုပါတယ်ဒီလိုမှမဟုတ်ရင်တော့အဲ့ဒီလူတွေအဲ့ဒီဒေသကနေလေလေနဲ့ထွက်ပြေးလာမှဟုထပ်တွေ့ရနိုင်ပါတယ
်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတယ်ဆိုတော့ကုလသမဂ္ဂကပြောနေတဲ့အရေးအတွက်အားလုံးကိုမြန်မာဘက်ကထွက်ပြေးလာသူတွေဟုတ်မဟုတ်မြန်မာတာဝန်ရှိသူတွေကအတိမပြည့်ပါဘူးလေလင်းကျော်ရှိတဲ့ဒီအရေးအတွက်အားလုံးဟာမြန်မာနိုင်ငံကထွက်ပြေးသူတွေမဖြစ်နိုင်ဘူးလို့လည်းသုံးသပ်သူတွေကယူဆပါတယ်မနက်ဖြန်စက်တင်ဘာလ19ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာရခိုင်ပြည်နယ်အရေးပဋိပက္ခနဲ့ပတ်သက်လို့ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းတရက်ပြောကြားဖို့ရှိနေတာကြောင့်ဒီမိန့်ခွန်းနဲ့ပတ်သက်လို့အားလုံးကစောင့်ကြည့်နေကြပါလိမ့်ခင်ဗျာ
ကိုအောင်တင်ပြတော်တော်ပါရှင်ခုတစ်ဆက်တည်းအင်းရရောက်ရိုဟင်ဂျာတွေကိုတိုင်းပြည်ကနေထုံးဝဲအကြောင်းတင်ပြပါမယ်ရိုဟင်ဂျာတွေဟာတိုင်းပြည်အတွက်လုံခြုံရေးချင်းချောက်မှုဖြစ်တယ်လို့အိန္ဒိယအစိုးရကတရားရုံးချုပ်ကိုပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်အဲ့ဒီမှာရှိတဲ့ရိုဟင်ဂျာတွေကတရားရုံးချုပ်ကိုဦးတိုက်လျှောက်ထားလိုက်ပြီးတဲ့နောက်အိန္ဒိယအစိုးရကတရားရုံးချုပ်ကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ Reuters သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြထားပါတယ်ရှင်
။ရိုဟင်ဂျာမွတ်စလင်တွေဟာအိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့ရွှေ့ပြောင်းနေထိုင်သူတွေဖြစ်တယ်လို့သူတို့ဟာတချို့စစ်သွေးကြောအဖွဲ့အစည်းနဲ့ချိတ်ဆက်မှုရှိတာကြောင့်လုံခြုံရေးအရာချင်းချောင်းမှုဖြစ်တယ်လို့အိန္ဒိယအစိုးရကတရားရုံးချုပ်ကိုစက်တင်ဘာ18ရက်နေ့မှာပြောကြားလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကန့်ကွက်ပြီးညူရီလီမြို့မှာနေထိုင်တဲ့ရိုဟင်ဂျာ2ယောက်ကအိန္ဒိယတရားရုံးချုပ်ကိုဥတိုက်လျှောက်ထားခဲ့တဲ့အတွက်တရားရုံးချုပ်ကကြားနာစစ်ဆေးနေတာဖြစ်ပါတယ်။အဲ့ရိုဟင်ဂျာတွေဟာလွန်ခဲ့တဲ့6နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာခဲ့တာဖြစ်တယ်လို့ပြောပါတယ်။အိန္ဒိယဆိုရကအဲ့ဒီရိုဟင်ဂျာမွတ်စလင်တွေကိုတရားခံလွှဲပြောင်းပေးဖို့အတွက်တရားရုံးကိုလျှောက်ထားခဲ့ပြီးဒီကိစ္စဟာလုံခြုံရေးဆိုင်ရာကိစ္စရဲ့ဖြစ်တာကြောင့်တရားရုံးချုပ်အနေနဲ့ရိုဟင်ဂျာတွေရဲ့ပန်ကြားချက်ကိုလက်မခံဖို့တိုက်တွန်းထားတယ်လို့ရိုဟင်ဂျာတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ဝါရင်ရှင်းနေပရာရှန့်ဘူရှန်းကပြောပါတယ
် In that affidavit they have mainly said that this is a purely executive matter to be decided by the government and that
သူရဲ့တရားရုံးကိုတင်ပြတဲ့ကျန်းကျင်လာအထောက်ထားတွေမှာအဓိကပြောတာကတော့ဒီကိစ္စဟာအုပ်ချုပ်ရေးဆိုင်ရာကိစ္စရဲ့တသက်ဖြစ်တာကြောင့်မလို့အစိုးရကပဲဆုံးဖြတ်ရမှာဖြစ်ပြီးတရားရုံးအနေနဲ့ဒီလိုမျိုးတရားမဝင်ဝင်ရောက်လာသူတွေဒါမှမဟုတ်တရားမဝင်ရွှေ့ပြောင်းခြေချနေထိုင်သူတွေကိစ္စမှာကြားဝင်မစွပ်ဖို့ပြောထားပါတယ်။ဒါကြောင့်မလို့တရားရုံးအနေနဲ့ဒီကိစ္စကိုဒီအတနာခံလွာကိုကြားနာဖို့လက်ခံစဉ်းစားတာတွေမလုပ်သင့်ဘူးလို့လည်းပြောထားပါတယ်
။တရားရုံးချုပ်ကတော့ဒီကိစ္စကိုကြားနာစစ်ဆေးဖို့အတွက်နောက်ရုံးချင်းကိုအောက်တိုဘာ3ရက်နေ့မှာရက်ချင်းပေးထားတာဖြစ်တယ်လို့ရှင်းနေဘူးရှန်းကပြောပါတယ်။
They have also said that they have received some inputs to suggest that there are attempts
ဒီလိုမျိုးအစွန်းရောက်တွေဖြစ်လာအောင်လို့ကြိုးပမ်းတာတွေတချို့အကြမ်းဖက်အဖွဲ့တွေကအစွန်းရောက်တွေဖြစ်လာအောင်ကြိုးပမ်းတာတွေရှိတယ်ဆိုပြီးတော့အထောက်အထားတချို့ကိုအစိုးရကရထားတာရှိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကအခုချိန်ထိတော့ဒါရင်နဲ့ပတ်သက်ပြီးတော့တင်ပြထားတာမရှိသေးပါဘူး။ဒါပေမဲ့လို့လာမယ့်အောက်တိုဘာလ3ရက်နေ့ရုံးချင်းကြရင်တော့ချိတ်ပိထားတဲ့အထောက်အထားချို့ကိုတင်ပြသွားမယ်လို့အစိုးရဘက်ကပြောပါတယ်။
ပြည်ရဲ့ဆယ်စုနှစ်ကလေးကစပြီးတော့ရိုဟင်ဂျာ4000လောက်ဟာအိန္ဒိယနိုင်ငံထဲမှာနေနေကြတာဖြစ်ပါတယ်။ ကုလသမဂ္ဂရဲ့အဆိုအရတော့ဒီတဲက1000ကျွဲလောက်ဟာဒုက္ခသည်အဖြစ်မှတ်ပုံတင်ထားကြောင်းဒါပေမဲ့အိန္ဒိယနိုင်ငံကတော့အဲ့ဒီလူတွေအားလုံးကိုတိုင်းပြည်ကနေနှင်ထုတ်ချင်နေတာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်ရိုဟင်ဂျာတွေတိမ့်နဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံဘက်ကတော့ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကကျန်းဖတ်သမားတွေကရဲနဲ့လုံခြုံရေးစခန်းတွေကိုဝင်တိုက်ခဲ့တာကြောင့်ဒေသတွင်းမှာနေပြည်တော်ရှင်းလင်းရေးကိုတာဝန်အတိုင်းတရားဝင်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်ရိုဟင်ဂျာအစိုးရတွေရဲ့တိုက်ခိုက်မှုကြောင့်မြန်မာအစိုးရဘက်ကလုံခြုံရေးတပ်ဖွဲ့ဝင်12ယောက်သေဆုံးခဲ့ပြီးမြန်မာအစိုးရကတော့ ARSC ရိုဟင်ဂျာအစိုးရအဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြတော်တော့ပါရှင်။ခုတော့တောင်ဆန်းစုကြည်မင်းခွန်ပြောချိန်မန္တလေးမှာရခိုင်အရေးဆန္ဒပြမယ့်အပေါ်ခွင့်ပြုပြရတဲ့တရင်ဖက်ဆက်ရအောင်ပါ။မနက်ဖြန်တောင်ဆန်းစုကြည်နိုင်ငံကိုပြောမယ့်အမျိုးသားပြန်လည်တင်ပြရင်းနဲ့ငင်းချမ်းရေးဆိုင်ရာနိုင်ငံအခြေပြမင်းခွန်ကိုရန်ကုန်မန္တလေးနဲ့မုံရွာစတဲ့မြို့ကြီးတွေကလူစီကားရာအရက်တွေနဲ့လူလူစုဝေးပွဲကျင်းပရာကွင်းတွေမှာစုဝေးလာတဲ့အလွာအသီးသီးကလူလူတွေတပြိုင်တည်းနားဆင်နိုင်အောင်တက်ရိုက်ထုတ်လွှင့်ပေးဖို့စီစဉ်နေတယ်လို့လွှတ်တော်ကိုစလဲရီကပြောပါတယ်တောင်ဆန်းစုကြည်မိန်ကွန်ပြောချင်တဲ့တပြိုင်တည်းမန္တလေးကမနော်ရမန်ကွင်းမှာရခိုင်အရေးဆန္ဒပြပွဲတွေစီစဉ်လာတဲ့အပေါ်မှာတော့မန္တလေးအစိုးရအဖွဲ့ဖက်ကခွင့်ပြုမထားဘူးလို့ဆိုပါတယ်မဆုမုံကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်မနေ့ပြန်စက်တင်ဘာလ19ရက်နေ့အင်္ဂါနေ့မနက်10:00နာရီမှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကအမျိုးသားပြည်လဲတင်ပြရေးနဲ့ညီညာရေးဆရာမိန်ကွန်ကိုအင်္ဂလိပ်ဘာသာစကားနဲ့ပြောကြားမှာဖြစ်ပြီးတော့သူမိန်ကွန်ပြောနေတဲ့တပြိုင်တည်းအစိုးရရုံးမြင့်တန်းကြားနဲ့ရေဒီယိုတွေကနေတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ဒီလိုပဲတောင်ဆန်းစုကြည်မိန်ကွန်ပြောနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲရန်ကုန်မြို့ကမြို့တော်ခမ်းမရှိမှာပြည်သူလူထုတစုတဝေးနဲ့နားဆင်နိုင်အောင်တိုက်ရိုက်ထုတ်လင်းပြသပေးဖို့စီစဉ်ထားပြီးတော့လူထုလူဒန်းစားအလွာအသီးသီးနဲ့အတူဒီမိုကရေစီအင်အားစုတွေလွှတ်တော်ကိုယ်စားလှယ်တွေပါစုဝေးနားဆင်ကြဖို့ပြင်ဆင်နေကြတဲ့အကြောင်းရန်ကုန်တိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်ဦးရန်အောင်ကပြောပြပါဗျာ
။ဒီတော့ကမရှိမှာအနီးဒီဘုတ်ဆောင်မှာပေါ့နော်။ဒီဒီဘုတ်ကနေပြီးတော့ဒီအနီးရဲ့ speech ကိုသူတို့ထုတ်ပြမယ်လို့ပြောပါတယ်ဗျာ။မြို့နယ်ဒီကဒီကိုယ်စားလှယ်ကိုယ်စားလှယ်တွေအကုန်လုံးလာကြပါလိမ့်မယ်။ဒါတစ်ချက်နောက်တစ်ချက်ကမိသားစုများစီနဲ့အခုလက်ရှိတိုင်းပြည်မှာဖြစ်နေတဲ့အခြေအနေတွေကိုဒီဒီငင်းနဲ့ပူပေါင်းပြင်ဆင်ရမယ်ဆိုတဲ့အယူဆပါပါလိမ့်မယ်။တချို့ကျွန်တော်တိုင်းပြည်နဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့သတင်းမာတွေကိုလည်းအဒီမိကွန်ကပြန်ချစ်ဖြစ်ပါလိမ့်မယ်။ကဲလဲမာပြီးတော့အမှတ်ထားတဲ့မိသားကနေပြီးတော့အဖြစ်မှောင်ပြအောင်လဲဒီမိကွန်ကနေပြီးတော့ဖြည့်ဆည်းပေးနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲဒီအတွက်ကိုပြည်တော်ကိုယ်စားလှယ်ဒီနောက်တစ်ခါစိတ်ဝင်စားတဲ့ပြည်သူလူထုတွေအထူးတွေဒီအားလုံးသွားကြလိမ့်မယ်လို့ကျွန်တော်သတင်းစကားကြားထားပါတယ်
။မန္တလေးမြို့မှာတော့မန္တလေးမဟာအောင်မြင်မြို့နယ်တွေကလူလူစုဝေးရာကွင်းတစ်ခုဖြစ်တဲ့မနော်ရမန်ကွင်းထဲမှာမန္တလေးမြို့မိမြို့ဖားတွေမန္တလေးတိုင်းဆိုရအဖွဲ့နဲ့မန္တလေးတိုင်းတွင်းကဒီမိုကရေစီအင်အားစုတွေနဲ့အတူမန္တလေးလူလူကနေစုဝေးပြီးတော့ဒေါအောင်ဆန်းစုကြည်မိကွန်ပြောနေတဲ့တပြိုင်တည်းနားဆင်နိုင်အောင်စီစဉ်နေကြတယ်လို့မန္တလေးမြို့ကသတင်းသမားတအုပ်ဖြစ်တဲ့ဦးမင်းထက်ငိမ့်ညံ့ကအစီအစဉ်တွေကိုပြောပြပါဗျ
။မနော်ရမန်မှာ LED ဘုံနဲ့ပြမှာပါပဲ။ LED ဘုံနဲ့ပြမယ်။ခုနဝိုင်းရတဲ့လူတွေကအဲဒီမှာအဲလူစီကားအောင်နဲ့သူတို့ကျွေးမွေးတွေကျွေးမွေးဆိုထပ်တရားတွေပါနေအဲဒီကျွေးကြမွေးကြဖြောရီတိုက်ကြမယ်အဲ့ဒါတွေလည်းပါပဲ။နောက်တချို့လည်းဒီချက်တွေနဲ့ပေါ့လေ။အဲ့တော့တခြားမြို့တွေစီစဉ်တယ်လို့ပဲဟိုရန်ကုန်တို့လားဒီကားဝုံမောင်ရာတို့နောက်တခြားမျိုးကြီးတွေစီစဉ်တယ်လို့ပါပဲဒီမန်လေးမှာလည်းမနော်မန်ကွင်းတာစောရရတဲ့ဟိုကတို့တာဒီနေ့ဆိုရင်အဲ့ဒီအလီဒီဘုတ်တွေစီစဉ်နေပြီပထမတော့ဘာသာပြန်မြန်မာဘာသာပြန်မှာပါမယ်လို့ကြားတာတော့အခုတော့မြန်မာဘာသာပြန်တော့မပါနိုင်တော့ဘူးလို့လည်းပြောတယ်တော်တော်များများအဲ့ဒီမှာတော့အပြည့်ပြည့်ရှာနေမှာပါမင်းလက်ပြမင်းကတော့အားလုံးကလည်းမျှော်လင့်နေကြတာပါလေအဲဒီကတော့သကိုရဲနေမင်းကွန်းအတွက်နားဆင်နေတယ်လို့နောက်ဒီကတော့ဒေါက်ဆာမင်းနဲ့သူတို့ကဒီလိုတသားတည်းရှိတယ်ဆိုတာကိုပုံသဏ္ဍာန်မျိုးနဲ့ပြကြမှာပါ
အင်္ဂါမနက်10:00နာရီဒေါန်ဆန်းစုကြည်မိကွန်းပြောမယ့်တပြိုင်တည်းမှာပဲမနော်ရမန်ကွင်းထဲမှာပဲရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကိုရှုံချတဲ့ဆန္ဒပြပွဲကျင်းပဖို့စီစဉ်လာတဲ့အပေါ်မှာတော့မန္တလေးတိုင်းဒေသကြီးဘက်ကခွင့်ပြုချက်မပေးခဲ့ဘူးလို့လည်းမန္တလေးဒေသခံဦးမင်းထက်ငိမ့်ညံကပြောပြပါတယ
်။ကွင်းမှာလာပြီးလုပ်မဲ့ဟာလည်းခုနတိုင်းကလည်းခွင့်ပြုချက်ကိုခုညှင်းထားတယ်လို့ပြောပါတယ်။ဘာသာဒီမိကွန်းပြောချင်တဲ့တိုက်ဆိုင်နေလို့လေ။အဲ့တော့ဒီကတော့ဒီတောင်ရင်းကြီးကဒေါက်တာကျော်ဆွေတို့နောက်ဘူလက်လာဆွေတို့နော်အားမျိုးပါဝင်နောက်ဦးကြီးညာဆက်ကပေါ့မဘာသာဒီမန္တလေးကမစိုးရင်တိုင်ဟောင်းကဆရာတော်ဦးဝင်းနာဆက်ကားကိုပါဝင်ပေါ့လေးဦးဟောမဲ့အစီအစဉ်လေးရှိတယ်။နောက်တို့အဲ့မှာဆန္ဒပြဖို့စာတွေပေါ့လေ။အဲဒီကတော့ရခိုင်ရေးပေါ့ပါပဲ။တို့အကြမ်းဖက်မှုရှုတ်ချတဲ့ဟာတွေပေါ့။ဒါတို့လည်းပဲအဲ့ဒီအစီအစဉ်တွေကတို့ကတော့၈နှစ်ကျော်လေးကစဖို့မူလကတော့ကြီးညာထားတာတွေ့ရတယ်။ဒါပေမဲ့ဒီမှာ၈နှစ်ကျော်စမှာဆိုတော့အချိန်ကသိက်ကပ်နေတယ်။နောက်တော့လုံးမဲ့နေရာလည်းမတော်မှန်ဘူး။အဲ့ဒီတိုင်သူအဖွဲ့ရတယ်ဒီအတွက်ခွာခွေးချက်ဒီဟာကိုမပေးထားဘူးလို့ပြောပါတယ
်ရန်ကုန်မှာတော့မြို့တော်ခမ်းမရှိမန္တလေးမြို့မှာတော့မနော်ရမန်ကွင်းကြောက်ပတောင်းမြို့နယ်မှာတော့အကစားခမ်းမစကိုင်းတိုင်းမုံရွာမှာတော့မုံရွာမြို့နာယီစင်ရှိပဲခူးတိုင်းမှာတော့ရွှေမော်တော်ဖျားရှိကမော်တော်ယာဉ်ရန်နာကွင်းနဲ့ဒဝဲမြို့မှာတော့ဗိတ်တန်းလန်းစုံကော့တောင်း မျိုးမော်လမြိုင်မျိုးစာရမျိုးကြီးတွေမှာဒေါအောင်ဆန်းစုကြည်ရဲ့မိကွန်းဓာတ်ရိုက်ထုတ်လွှင့်မှုစုပေါင်းနားထောင်ပွဲတွေကျင်းပဖို့စီစဉ်နေကြပါတယ်။နေပြည်တော်ကအပြည်ပြည်ဆိုင်ရာကွန်မန်းရှင်းဌာနမှာတော့ဒေါအောင်ဆန်းစုကြည်မိကွန်းပြောမယ့်အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာတန်ရုံးတာဝန်ခံတွေတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုပါဖိတ်ကြားထားပါတယ်ရှင်။
မဆမွန်တင်ပြတော့ပါရှင်ခုတော့ဒေါအောင်ဆန်းစုကြည်ပြောမယ့်မိန့်ခွန်းအပေါ်သုံးသပ်ချက်တွေကိုတင်ပြပါမယ်။နိုင်ငံတော်ရဲ့အတိုင်းအမခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမနေ့ဖြန်စက်တင်ဘာလ19ရက်မှာလက်ရှိမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမျိုးသားပြည်လည်တင်ပြရင်းနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်တဲ့အတွက်နိုင်ငံတကာကစိတ်ဝင်စားစောင့်မျှော်နေကြပါတယ်။မနေ့ဖြန်19ရက်နေ့မှာပြောကြားမယ့်မိန့်ခွန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလှေလာစောင့်ကြည့်သူတွေရဲ့အမြင်တွေကို VOA သတင်းထောက်ကုကောင်းဆဟင်းကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါရီနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ PR ပေးမှုကိုခံနေရချိန်မှာပဲနိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအမျိုးသားပြည်လည်တင်းမြေကြီးနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံတော်အခြေပြုမိန့်ခွန်းကိုမနေ့ပြန်စက်တင်ဘာ19ရက်မနေ့စနေနေ့မှာပြောကြားမှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရခိုင်ပြည်ပခါရီနဲ့ပတ်သက်ပြီးကိုဖီအန်နဲ့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကဒေါအောင်ဆန်းစုကြည်ရဲ့မနေ့ပြန်ပြောမယ့်မိန့်ခွန်းမှာအဖြေတစ်ခုကိုပြည့်ပြည့်စုံစုံပေါ်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြောပါရယ
်အကျွန်တော်ပုဂ္ဂိုလ်ကြီးကိုကကိုကအစီကံကိုကျွန်တော်မှမရှိဘူးဗျာဒါဆိုအတွေ့အကြုံကအရာတော့နှစ်ပေါင်းလေးယောက်များစွာရှိလာပါပြီတော့ယောက်များစွာတော့အဖြစ်အကျဉ်းများကိုကြော်လွားနိုင်တော့ဘောင်းဆောင်တရားရဲ့ဒီအသေးကိုကျွန်တော်တို့ကမျက်မြင်သိသိတွေ့ခဲ့ရပြီးပါပြီနော်အဲ့တော့ဒီကောင်းတဲ့ညံ့ချက်တွေအတော့မရှိပါဘူးအဲ့တော့ဘယ်လိုပဲအဖြစ်အကျဉ်းနဲ့ရဆိုင်ရဆိုင်အမှားတမှတ်ကြကြနဲ့ညံ့ရတာလားနဲ့ဒီလိုမျိုးရေးသေးတဲ့ဒီကောင်းဆောင်ကြီးအဖြေတစ်ခုမဟုတ်ချမလို့ပေါ်လို့နိုင်တယ်လို့ကျွန်တော်ကြက်ကြက်တတ်တတ်ယုံကြည်ပါတယ်
။ရခိုင်ပြည်ပခါရီနဲ့ပတ်သက်ပြီးနိုင်ငံတကာကဒေါအောင်ဆန်းစုကြည်အပေါ် PR ပေးမှုတွေခံရကြချိန်မှာပထမဆုံးတုံ့ပြန်မှုဖြစ်တဲ့နိုင်ငံတော်အခြေပြုမိကွန်းကနိုင်ငံတကာရဲ့အဖြေအားရောနေတော့နိုင်မလားဆိုတာကိုတော့မြန်မာနိုင်ငံရဲ့အရေးလေးလက်ဆောင်ကြည့်သူဦးစီသူအောင်မြင့်ကအခုလိုသုံးသပ်လိုက်ပါတယ်
။အဓိကကတော့ရခိုင်အရေးနဲ့ပတ်သက်ရဲ့အဲဒေါ်ဆန်းစုကြည်ကသူကဟိုပြောပြဆိုပြယုံလောက်နဲ့ဟိုဖိအားတွေ ਆ ကြီးရောကြသွားမယ်လို့တော့မထင်ဘူးလက်တွေ့ဟိုလုံပြမှာပေါ့နော်လက်တွေ့ဓာတ်တွေလုံပြရမလဲဆိုရင်အခုနိုင်ငံတကာကပြောတာတွေရှိတာပေါ့လူတွေအဲ့လိုမျိုးအများကြီးထွက်သွားကြတယ်ဒုက္ခတွေရောက်နေတယ်ဆိုတော့အဲ့တော့ဒီဒုက္ခတွေတွေကိုဟိုဘယ်လိုလုပ်မလဲကောင်းကောင်းမွန်မွန်ပြန်ကင်တွေပြန်ကင်တွေပြန်လက်ခံမလားအဲ့ဒါဒီနောက်ပြီးတော့မှကိုဖီအာနန်အစီရင်ခံစားဖို့အကောင့်တွေဖော်တာဒီအဲ့လိုမျိုးပေါ့နော်ဒီဟာတွေကိုလက်တွေ့လုပ်ပြမှသာဖြစ်ရတယ်ရရမလို့ထင်ပါတ
ယ်မြမနိုင်ငံရေးလေးလက်ဆောင်ကြည့်သူတူဖြစ်တဲ့ဦးမမောင်စိုးကတော့စက်တင်ဘာ19ရက်နေ့မှာပြောကြားမဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့မိကွန်းကနေရခိုင်ပြည်ပကဖြစ်ရှင်းဖို့လက်ခွင့်ပေးတဲ့လမ်းစာတစ်ခုကိုမြင်ရလိမ့်မယ်လို့တုံ့သက်ပါတယ
်ခက်တာဗျာတခိုင်လေးကတော့ကျွန်တော်ထင်ရတော့ဒေါ်စုပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ရှင်းနိုင်မှာမထင်ဘူးဗျာရခိုင်ရေးကရေရှိပြန်ရှင်းရမယ်ပြဿနာလို့ဖြစ်သွားပြီကျွန်တော်တို့ဥပမာကျွန်တော်တို့ဘေးနိုင်ငံထိုင်းနိုင်ငံတောင်ဝဲပြဿနာလို့ပဲရေရှိမမကငါဘောက်ရှင်းရှင်းပြဿနာတော့ရှိနေမှာပဲအဲ့တော့ကျွန်တော်တို့ကရေရှိရှင်းရမယ့်ပြဿနာရေရှိရှင်းရမယ့်ပြဿနာအတွက်လမ်းဖွင့်ပေးတဲ့လမ်းစာတစ်ခုတော့မြင်ရလိမ့်မယ်လို့မြင်ထင်ပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုစားကုလသမဂ္ဂအထွေထွေညီလာခံကိုဒုသမတနှင့်ဦးဟန်နရီဗန်ဒီယူကစနေမ20ရက်နေ့မှာကုလသမဂ္ဂဌာနချုပ်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်စနေမ19မှာပြောကြားမဲ့ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြုမိန့်ခွန်းဟာဆိုရင်လေကုလသမဂ္ဂဌာနချုပ်ကပြောကြားမဲ့ဒုသမတရဲ့မိန့်ခွန်းကိုအဖြေပေးလိုက်တဲ့မိန့်ခွန်းဖြစ်နေမယ်လို့ဦးမမောင်စိုးကပဲပြောပါတယ်အဲ
ဒုသမတပြောမဲ့မိန့်ခွန်းကိုသူကတော့အဖြေပေးလိုက်တဲ့သဘောလို့ထင်ပါတယ်ဘာလို့အစိုးရဖွဲ့ရတော့သူပဲသွားပြောပြောဒီဘာပြောမယ်ဆိုတော့အလုံးစုပြပြီးသားဖြစ်မယ်လို့ထင်ပါတယ
်လူမျိုးရေးဘာသာရေးအရာစုံစုံမှုတွေရှိနေတဲ့အချိန်မှာပြည်တွင်းတည်ငြိမ်ရေးအလေးထားဆောင်ရွက်နေတာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အနေနဲ့ဒီရောက်မှာကျင်းပါတယ်ကုလသမဂ္ဂအထွေထွေညီလာခံကိုတရားမှမဟုတ်ဘူးလို့မြန်မာအစိုးရကပြောထားတာဖြစ်ပါတယ်မနက်ဖြန်စက်တင်ဘာ19မှာပြောကြားမဲ့တော်အောင်ဆန်းစုကြည်ရဲ့မိကွန်းကလေစခိုင်းအရင်းနဲ့ပတ်သက်ပြီးဘလို့ပြောင်းလဲမှုတွေဖြစ်လာမလဲဆိုတာကိုတော့မြန်မာပြည်သူတွေအပါအဝင်နိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေကြတာပဲဖြစ်ပါလေခင်ဗျာ
ကိုကောင်းစဟိုင်းပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ TVB ကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီစီစဉ်နေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေရှာ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စက္ကန့်မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမင်းမြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနိုင်ရပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညပိုင်းဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်းသတင်းလွှာအစီအစဉ်တွေအပြင်ဘလော့ဂါတွေပြောသမျှကဏ္ဍကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားရဖို့ရှိတာကတော့
အနုပညာပါဝင်နေဖြစ်စေမပါဝင်နေဖြစ်စေဖန်တီးမှုတွေပြုလုပ်ထားတဲ့ရုပ်တံစီစဉ်တွေကကျွန်တော်တို့ရဲ့ပတ်ဝန်းကျင်ပေါ်မှာလက်မှုအများကြီးရှိပါတယ်။ဖန်တီးမှုတွေကပြည်သက်ရဲ့ပြုမှုသဘောထားယုံကြည်ချက်ခံစားချက်နဲ့သိပညာတွေအပေါ်မှာတည်ရမှုတွေရှိတယ်။အဲဒီတည်ရမှုတွေကရှိတဲ့
မှတ်တမ်းရုပ်ရှင်ဒါရိုက်တာမှတ်လေးတီတာရဲ့ယုံကြည်ရအပြည့်အစုံကိုနောက်ပိုင်းမှာကြားရဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ရှိခိုင်ပြည်နယ်စစ်တွင်မြို့မှာအိန္ဒိယနိုင်ငံကအကုန်အကျခံတည်ဆောက်ခဲ့တဲ့ကလဒန်ဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းပေါ်ဒေသခံတွေဘက်ကအပြင်းအထန်ကန့်ကွက်တာမျိုးရှိပေမဲ့ဒေသဖွံ့ဖြိုးရေးကိုဘလောက်ထိအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်နေကြဆဲဖြစ်ပါတယ်။ဒါအပြင်စီမံကိန်းအတွက်လုပ်ငန်းတွေမှာလည်းဒေသခံတွေကိုအတုံးပြူရာနေတဲ့အတွက်စီမံကိန်းကာလမှာကိုကဒေသခံတွေအတွက်အလောက်ကိုင်းဖန်တီးပင်နိုင်စွာအားနည်းခဲ့တယ်လို့ထောက်ပြဝေဖန်ကြပါတယ်။ကလဒန်စီမံကိန်းပေါ်ဒေသခံတွေရဲ့အမြင်သဘောထားတွေကိုစစ်တွင်မြို့ကတက်ကြွအလှရှားသူကိုစစောထုံးကိုဆက်သွယ်မြင်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင
်လက်ရှိရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ဒီနိုင်ငံရေးမတည်ငြိမ်မှုတွေပေါ့နော်အဲ့ဒါတွေကရောဒီပြည်နယ်အစိုးရအနေနဲ့ဒီဒေသမှာဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးဖို့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုအာရုံမစိုက်နိုင်လောက်အောင်သူတို့အတွက်အခက်အခဲတွေဖြစ်စေသလားဟိုနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်ဖွံ့ဖြိုးရေးဘက်ကိုအာရုံမစိုက်နိုင်တဲ့အနေအထားမျိုးဖြစ်သွားစေသလား
ကျွန်တော်တို့တရားရဲအကြောင်းရှင်းနှစ်ခုရှိတယ်အဲတစ်ခုကကြတော့ဒီဒီ NLD အစိုးရလက်ထက်မှာဒီဗဟိုရှုတ်ကတ်မှုကပုံပြီးတော့များလာတယ်အဲအဲ့ဒီမှာမှရခိုင်ပြည်မှာရှိတဲ့ဒီအစိုးရအဖွဲ့အစည်းမှာပါတဲ့ဒီဘောနော်ဝင်းချော့ပါဝင်ဝင်ကြီးတွေရဲ့ဒီ capacity ကအဲဒီအရင်နေတွေလို့ကျွန်တော်တို့သိရတယ်အဲနောက်တစ်ချက်ကကြတော့ဒီသူတို့ပြောတဲ့ပဋိပက္ခရေနောက်ဆက်တွဲကိစ္စတွေပေါ့လေဆက်တွဲကိစ္စတွေပေါ့အဲ့ဒါကကြတော့ဘယ်လိုဖြစ်တော့လဲဆိုတော့ဟိုတစ်ဖက်ကကြတော့ကျွန်တော်တို့ကဒီလိုစဉ်းစားတယ်ပဋိပက္ခကြောင့်ဒီဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့နောက်တစ်ခုကဒီနိုင်ငံရေးနဲ့ဆိုင်တဲ့ကိစ္စတွေမဝင်လာသလိုအဲ့လိုမျိုးမဝင်လာတဲ့အကြောင်းရင်းကားလည်းပဲပဋိပက္ခကိုပုံပြီးတော့ဆက်တွဲရှိစေတယ်ပေါ့အဲ့လိုမျိုးကျွန်တော်စဉ်းစားတယ်ဘာကြောင့်လဲဆိုတော့ဒီဘုဒ္ဓဘောင်တော်ဒီတိတောင်ဒီမီးတော်နဲ့ဒီကရဲ့အနေထားကကျတော့တကယ်တော့ပေါ့ဗျာဒါပေမဲ့တချို့ဧရိယာမှာကျတော့ဒီနေရှိထွင်ပြုကျော်မုံနဲ့ဆိုင်ဆက်ပတ်တဲ့လေတခတ်မှုတွေကရှိနေတာမဟုတ်ဘူးဥပမာချင်းမစ်ဆိုလို့ရှိရင်2000စနစ်တစ်ခုပဲဒီ community file နဲ့ပုံစံမျိုးရှိနေတဲ့မှာတခတ်မှုတွေဟိုဧရိယာကျတော့တော်တော်များများရှိခဲ့တယ်ဒါပေမဲ့2000စနစ်ပေါ်မှာကျတော့ဒီဖြစ်မှာဘာလို့ဖြစ်စီဖြစ်စီဒီဖြစ်မှာဘာမှဖြစ်ဘူးအဲ့ဘာလို့ဆိုလို့ရှိနေလဲဆိုတော့တခြားသော area တွေမှာကကွန်ပျူတာမှုတာရရှိမယ်ဆိုလို့ရှိရင်လူတွေကတူတဲမှုနောက်ကိုလိုက်ပြီးတော့မှဒီပဋိပက္ခတွေနဲ့အဝေးရာကိုသွတ်ရှင်ရတယ်ဆိုတော့အဲ့ဒီအနေအထားတွေအပေါ်မှာနိုင်ငံတကာနားလည်ဖို့လိုရတယ်ဒါပေါ်ကျွန်တော်ဘာလို့ပြောခဲ့လဲဆိုတော့ဒီလူခိုင်ပင်နဲ့ပတ်သက်တဲ့စီးပွားမှုလူမှုဆိုင်ရာစုဝေးရေးအဖွဲ့တွေလာတာရှိတယ်ကိုပင်းကကော်မရှင်ကလည်းပဲလာကျွန်တော်ဆွေးနွေးခါမှာကျွန်တော်ဒီလူတွေကထိတွေ့ခဲ့တယ်နောက်တစ်ချက်တခြားသော NGO တွေကဒီကွန်ပျူတာနဲ့ဆိုင်တဲ့ survey တွေကောက်တာရှိတယ်အိမ်မှာကျွန်တော်မျိုးရှိတယ်ပိုင်းတဲ့ခါကျတော့သူတို့ကကျွန်တော်ကိုခေါ်ပြီးတော့ဆွေးနွေးလာရှိတယ်။အဲဒီနေနာမှာလည်းကျွန်တော်ဒီလိုမျိုးရှိတော့ကျွန်တော်ဖူးလာရှိပါတယ
်။ဒီအခုဒီကလဒန်စီမံကိန်းကတော့အိန္ဒိယဥဆောင်ပြီးလုပ်တဲ့စီမံကိန်းပေါ့နော်။နောက်တစ်ဖက်မှာလည်းဒီတရုတ်အစိုးရဥဆောင်ပြီးလုပ်တဲ့ဒီတန်ခွေပိုက်လိုင်းတည်တဲ့စီမံကိန်းတွေပါလေလည်းရှိတယ်ဆိုတော့ဒီနှစ်ခုကိုရှင်းကြည့်ရင်ရခိုင် data kan ini jalan mah belum mesti sulit. So lah di tiup ye ini mungkin amun India ini mungkin amu apa mana ku change tuji belum mesti lah. So tu jenah tiup ka bukan belum mesti lah. Tamu le India bukan belum mesti lah. Tamu le vice versa pon. India sulit tiup ka bos sulit alam yo belum mesti jalan.
Tujuh ye si mungkin tiga yang juga cuma lono, tapi rumah tua di yang jenol di tatu yang atas ya me yang juga tiga cara di apa no di nanti awang ni ada juga yang si diri hari itu si popo ni juta ni, tapi rumah tu ye si mungkin yang ciri kerja tu tu ini tegak yang ni ada ni ada tu di terumbu ni ada luar si mati juga macam jauh India cara tu si mungkin tu ni kalau si coba lebih ni tanya bo. Ini kama,
ini kama,
di tangan ni apa macam semua mungkin boleh baca baca ni yang ramai. Ini hari ini di tangan ni di India kau mungkin dapat dipegang cerita ramai.
Ayoh, so tu nol di luru ni macam cerita beluru zaman tua lalu siapa ni dek puisi ni ni oh belum ini dek le. Di negara ni yang ada ini mungkin mula ha, kau dah la, ya kain pin ya kain di tangan ni oh dek daya cuci sih macam pun yang mula cuci sih lah. Tapi tu melayan bukan malah, bau belum ini le.
Oh, cina duga cah di ni aman depan sih dia aku eh di nengenya dega tiu pon oh di ni cina ini ni tham yo sih dia luye tapi rumah di tapun pun munggu yang ini pada sih orang asing ada luye pon oh ini agak tamu bo tamu elu mahu pun eh di sila me ini pergi gua yang cawu pon oh yang cawu dia sih kamu lo yang cawu dia tapi rumah terus awal di tapau sih orang asing ada เออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออเออ เออเรามีอาชีพในสุดที่เราจะมาจูบสุดเลยนักสนุกคู่นี้เนี่ยเราที่ซีมังเงินเนี่ยพัฒนาไปแล้วที่ตากันเนี่ยยินดีเลยอพยพงานลูเรมีเนี่ยดีมันทำให้ได้เฉดเดียวชีดละบาร์เรียนอาชีพมาเลยเช่นเช่นกูรู้กูรู้ว่าเทสซิงค์จะไปบูรุษเลยเนี่ยเจ้าบาร์เลยสุดที่เดซิมังเงินกูที่สองที่เข้ามาดีตากันดีลูกตัวมาดีกูต้องได้ยินนี่นี่บาร์ลงเนี่ยนักคู่กับตุ๊ดูกับดีซีมังเงินกูปีซีบูที่สองที่เข้ามา ดีคอมพานีตรงนี้ดีคอมพานีก็สักคอนเทรคคอนเทรคได้ชิคุณเลยซึ่งได้ชิคุณเลยชิคุณตัวบริษัทตัวเลยสุดที่ดีตามกับดูดีกับดีคอมพานีก็มีบิดออกมาตัวมีนิทานเลยว่าเนาะอเมริกาส่งกันมาชิบูส่วนลูกชิ้นก็กว่าดีออกมาเจ้าจีนเนี่ยพูดได้สบายๆเจ้าจีนเนี่ยพูดได้สบายๆคอมพานีก็ตั้งงานมาหอบูดีก็คอมพานีอินเดียคอมพานีงานมาหอบูตัวเรามาคอมพานีทุกคู่เอลคุยลูกคุยลงงานได้ขนาดเราเมื่อวันสองสัปดาห์แล้วเนี่ยนับไปดูมา
ปีเดียร์เนี่ยนี่อะไรบ้างเนาะยังไม่ยังนี่อะไรเฮ้ยเดี๋ยวจุ่มเขยเนี่ยนับไปดูมาเอดิมาลูกว่าลูกขนาดเด็กวันเท่านี้กันที่ตั้งแต่อายุยังไม่ปานลงเลยเอดิฮาร์ดีว่าเราไม่ใช่เป็นนักศึกษาเลยแต่เชฟบ้านเนาะนับไปเชฟก็ที่กระเด็นสิ่งเหมือนกันว่าสมัยเด็กดีดีเปล่าว่าเนาะดีชิ้นเป็นนี่เป็นมาจากเราอินเปเดชิเกตุโรดีตั้งแต่เนี่ยมันที่แค่มันชีดตุ๊กตัวจ้าเลยเอ้ยเราอินเปมาลูกเรียกจ้าเราดีสิ่งเหมือนกันเป็นแ ကျတော့ဖေတို့ထဲပို့လို့စားလို့ရှိရင်ပို့ပြီးတော့မှသူတို့ကမတိုင်းပြုံပဲကြားတယ်အဲ့ဒါအဲ့ဒီအချိန်နှစ်ခုလို့ရှိရင်ပေါ့
ကိုယ်တော်ဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်စနေလာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ညတရားလေးလိုက်အစီအစဉ်မှာပါအကြောင်းလေးဆွေးနွေးကြမလဲဆိုတာနားဆင်ကြည့်အောင်ပါရှင
်ရော
ပါရှင်ခင်ဗျာနိုင်ငံတော်တိုင်းမင်္ဂပုတ်ကူတုံးစမ်းစုကြည်ဟာဆွေရွတ်အတွက်ဒီပြည်တွင်းပြည်ပါပီရီနဲ့လက်တလုံးမှာကြုံတွေ့နေရတဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မေကွန်းတရက်ကိုစက်တင်ဘာလ19ရက်မနက်ပိုင်းမှာပြောဆိုရှိနေပါတယ်ဒီပြောဆိုသွားတဲ့မေကွန်းနဲ့ပတ်သက်လို့အမြင်နောက်နိုင်ငံတကာနဲ့ပြည်တွင်းပေါ်မှာတည်ရောက်မှုဘယ်လောက်ရှိတယ်လဲစသဖြင့်တုံးသက်ချက်တွေက ို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြတဲ့တော်ရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီ American အတန်းရဲ့တရေလေးလိုက်စီစဉ်ကုန်အင်္ဂါနဲ့စနေညပိုင်းစီစဉ်တော့မှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ကျန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။ Internet ကွန်ရက်ကတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်အောင်တုံ့ပြန်နိုင်အောင်တည်ထွင်ထားတဲ့ smart ပစ္စည်းတိုင်းတကယ်ပဲအသုံးဝင်ပါရဲ့လား။နောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတွေကို for you သုံးဆွဲသူများလာအောင်ကုမ္ပဏီတွေဘက်ကဘလို့နည်းပညာတွေထပ်တိုးထည့်နေတယ်လဲဆိုတာကိုမဆူမြတ်မွန်က blogger ပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်ဒီမှန်တော့ဝယ်ရတော့မလို့ဖြစ်နေပြီကိုသားညုံရေမှန်ကြည့်လိုက်ရုံနဲ့လေကိုယ့်ရဲ့အသားရည်အခြေအနေကိုသုံးသပ်ပြီးတော့ဘယ်နာတော့ဖြင့်အရေးအကြောင်းတွေပေါ်နေပြီးအဆက်ပြောက်တွေဖြစ်နေပြီဆိုပြီးတော့တမျက်နှာလုံးမှာဖြစ်နေတဲ့အခြေအနေကိုပြောပြနိုင်တယ်။နောက်မှန်တဲ့ smartphone ထိတ်ဆက်ပြီးတော့လေအဲ့ဒီအချက်လက်တွေကိုကိုယ့်ရဲ့ smartphone ထဲမှာထည့်ထားလို့လည်းရတယ
်။ရိုးရိုးမှန်နဲ့ကြည့်လို့ရှင်လေမြင်နေရတာပဲမဟုတ်ဘူးလားမဆူမြတ်မောင်။ပတ်စံကုန်ခံပြီးတော့ smart မှန်ဝယ်ကြည့်စရာလိုလို့လားဗျ။
Smart mirror မှန်ဆိုတော့မြင်ရတာရယ်မဟုတ်ဘူးဘယ်နာကိုပို့ပြီးဂရုစိုက်ရမယ်ဆိုတာတွက်ချက်ပေးနိုင်တယ်လေ။နောက်ကိုယ့်ရဲ့ဖုန်းထဲမှာသူ့ရဲ့အချက်လက်တွေရှိနေတော့အသားရည်ပိုကောင်းလာသလားပိုဆိုးသွားသလားဆိုတာပြန်သုံးသပ်ကြည့်နိုင်တာပေါ့ရှင်
။မဆူမြတ်မုံပြောနေတဲ့ smart မှန်မျိုးအပါအဝင် internet နဲ့ချိတ်ဆက်ပြီးတော့သုံးရတဲ့ smart ပစ္စည်းပေါင်းကကမ္ဘာတစ်ဝှမ်းမှာဒီနှစ်ထဲ10 billion ွယ်လောက်ရှိနေတယ်တဲ့။ Gartner ဆိုတဲ့ American ကနည်းပညာဆိုင်ရာလေ့လာအကျင့်ပေးနေတဲ့ company ကခန့်မှန်းထားတာ2020ခုနှစ်ကုန်ကံဒီလောက်ဆိုရင်တော့ဘီလီယံ20ကျော်လောက်ထိတော်မှရှိသွားနိုင်တယ်တဲ့။မြောက်အမေရိကနောက်ဥရောပနဲ့တရုတ်နိုင်ငံတွေမှာသုံးတဲ့သူတွေပိုတော်မှများလာအောင်မယ်ဆိုပြီးတော့တွက်ထားတယ
်။ဖြစ်တော့မှာပေါ့အိမ်သုံး electronic ပစ္စည်းအယောင်ဆိုင်တွေကိုတွားကြည့်လို့ရှိရင်နောက်ဆုံးပေါ်အလုံးကကွန်ပျူတာကွန်ရက်ကတစ်ဆင့်သုံးတဲ့သူရဲ့ smartphone နဲ့ချိတ်ဆက်ထားနိုင်တဲ့ပစ္စည်းတွေကြီးပဲ။တလောကပဲဒီဂျာမနီနိုင်ငံဘာလင်မှာလုတ်သွားတဲ့ IFA ပြပွဲလေနောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတွေပြပွဲမှာဆိုရင်အားလုံးကအင်တာနက်ချိတ်ဆက်ထားပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်နိုင်တဲ့ပစ္စည်းတွေကြီးပဲစကားပြောနိုင်တဲ့ရေခဲတက်တာသွားတိုက်နေရင်နဲ့ကိုတိုက်တဲ့ပုံစံကနေဂိမ်းထဲကလှုပ်ရှားမှုဖြစ်အောင်လို့ပြောင်းနိုင်တဲ့ smart သွားတိုက်တန်းထိုင်ရာကမထပန်းမင်တွေကိုရေလောင်းနိုင်တဲ့ smart ဥယျာဉ်မှုစနစ်အမျိုးကိုစုံနေတာပဲ internet of thing အတိုးကောက် IoT ပစ္စည်းတွေ smart ပစ္စည်းတွေကြီးပဲ
အားလုံးကလူတွေအလုပ်ရှုပ်သက်သာအောင်အဆင်ပြေအောင်ရည်ရွယ်တည်ထွင်နေကြတာပါနောက်ဆိုလို့ရှိရင်အိမ်သုံးပစ္စည်းတွေအားလုံးကိုယ့်ရဲ့အင်တာနက်ကွန်ရက်ထဲမှာချိတ်ဆက်ထားလို့အိမ်ထဲကိုဝင်လိုက်တာနဲ့မိအဖွင့်အပိတ်တော်မှာကိုယ်တိုင်လုံနေစရာလိုတော့မှာမဟုတ်ဘူးလို့ CNET နည်းပညာဝက်ဘ်ဆိုက်က Editor Shra Tipkin ကပြောတယ်ဗျ
But at some point in the future kind of the vision is you walk into your home it knows that it's you getting home it automatically unlocks the door because it can sense your phone or you know whatever
ရှိတဲ့ချိန်ချိန်မှာတော့ကိုယ်အိမ်ထဲကိုဝင်လိုက်ပြီဆိုတာနဲ့အိမ်ပြန်ရောက်ပြီဆိုတာကိုအိမ်ကအလိုလိုသိအောင်လို့ရွေရပါကိုယ့်ရဲ့ဖုန်းနဲ့ဆက်သွယ်ထားတဲ့တကားတော့ကဖုန်းနာရောက်လာပြီဆိုတာကိုသိလို့တကားလိုလိုဖွင့်ပေးမယ်နောက်ပြီးတော့ကိုလိုချင်းတလိုမျိုးချိန်ထားတဲ့ဒီအိမ်ထဲကအလင်းအမောင်းအပူအေးစနစ်အားလုံးကလည်းကိုရောက်လာပြီဆိုတာကိုသိလို့အလိုလိုကိုကြိုက်တဲ့မိအောင်ဖွင့်ပေးတယ်အပူချင်းချိန်ပေးတယ်ကိုကြိုက်တဲ့တခြင်းကိုအလိုလိုဖွင့်ပေးတယ်ကိုကတကားဖွင့်ပေးပါမိဖွင့်ပေးပါလို့ဒီမခိုင်းငင်တဲ့ကောင်ဆက်တွေကအလိုလိုကြိုတိပြီးတော့အလိုလျောက်လှုပ်ပေးနိုင်တော့ကိုယ်တွက်ပို့ပြီးတော့လွဲကူအဆင်ပြေတာပေါ့ရှင
်သူပြောသလိုမျိုးဒီအိမ်တိုင်းအိမ်တိုင်းမှာပစ္စည်းတွေအားလုံးကိုအင်တာနက်ကတစ်ဆင့်ချိတ်ဆက်ထားနိုင်ပြီးတော့အလိုလျောက်တုံ့ပြန်နိုင်တဲ့အဆင်မျိုးရောက်ဖို့ကတော့အချိန်အကြာကြီးကြာအောင်မှာပါဒါမဲ့လေသေးချာပြန်ကြည့်လို့ရှိရင်ကိုယ့်ရဲ့ smartphone နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေကတိတ်တော့မနေဘူးရှင်။တချို့ကြတော့လေဝယ်လာတဲ့ပစ္စည်းရဲ့ညွှန်ကြားချက်ထဲမှာပါလို့ဒါကို့ဖုန်းနဲ့ချိတ်ဆက်လိုက်တာတကယ်တမ်းလက်တွေ့ကြတော့လိုလည်းမလိုဘူးအသုံးလည်းမဝင်ဘူးကိုသားညုံရဲ့
။ဟုတ်တယ်မဆူမြတ်မောင်ကအခုပစ္စည်းသေးသေးလေးတွေကစဘာပစ္စည်းဝယ်ဝယ်အားလုံးက smart ပစ္စည်းတွေဖြစ်နေတော့ internet နဲ့ချိတ်ဆက်ရတာကြီးပဲ။အမျိုးတွေကလည်းစုံတော့ဒီပစ္စည်းနဲ့ဟိုပစ္စည်းချိတ်ဆက်လို့ရရလားဆိုတာလည်းကြည့်ရသေးတယ်။ နိပညာပိုင်းနဲ့မစိမ့်တဲ့သူတွေအတွက်တိတ်ပြဿနာမရှိပေမဲ့လို့နောက်ဆုံးပေါ်နိပညာတွေနဲ့အကျွမ်းတူဝင်တိတ်မရှိတဲ့သူတွေအတွက်ကြတော့ခက်ခဲရှိတယ်။အဲ့ဒါတွေကကိုယ့်အတွက်တကယ်ရောအကျိုးရှိရဲ့လားလို့မေးစရာဖြစ်လာတဲ့အကြောင်း
It is a slow burner, but largely because there are so many different devices from so many different companies. But a lot of people don't really understand how these products all link.
နားလေအောင်အချိန်ပေးလိလမှာပဲဘယ်လောက်အသုံးဝင်လဲဆိုတာသိနိုင်မယ်ဟာမျိုးပါ။အဓိကကဘာကြောင့်လဲဆိုတော့ကုမ္ပဏီမျိုးစုံကထုတ်ထားတဲ့ပစ္စည်းတွေကအမျိုးဆုံးဆိုတော့ပစ္စည်းတွေတစ်ခုနဲ့တစ်ခုဘယ်လိုချိတ်ဆက်ရမှာလဲဆိုတာတော်တော်များများသိသိကြကြသဘောမပေါက်ကြပါဘူး။
ဒီပစ္စည်းကကိုယ့်အတွက်ဘယ်လိုအသုံးဝင်မှာလဲဆိုတာကိုစားသုံးသူတွေသိနိုင်ဖို့လေတော်တော်ခက်ခဲပါတယ်။နောက်ဆုံးပေါ်အိမ်သုံးအီလက်ထရောနစ်ပစ္စည်းတိုင်းလိုလိုကဒီအင်တာနက်နဲ့ချိတ်ဆက်နိုင်တယ်ဆိုတာအခြေခံမဖြစ်မနေပါတဲ့ကိစ္စတစ်ခုလို့ဖြစ်နေပြီ။အဲဒါကြောင့်ကုမ္ပဏီတွေကသူတို့ပစ္စည်းတွေပို့ပြီးတော့ရှေ့ပြေးပါတယ်ဆိုတာလုပ်ပြဖို့လိုလာတယ်။ဥပမာ Samsung
ကထုတ်တဲ့ family hub ဆိုတဲ့ရေခဲတက်တာဆိုလို့ရှိရင်အထဲမှာပါစီတလဲဘာတွေထပ်ဖြစ်ဖို့လိုနေတယ်လဲဆိုတာရေမကအောင်ချက်နည်းပြုံနည်းတွေကိုလည်းမေးလို့ရတယ်ရေခဲတက်တာတကားချက်ပေါ်ကစကရင်ပေါ်ကနေကိုမေးသမျှအဖြေတွေကိုအင်တာနက်ပေါ်ကနေရှာပြပေးနိုင်တယ်အသက်နဲ့လည်းအဖြေပေးနိုင်တယ်အဓိကကတော့အိမ်သုံးပစ္စည်းတွေကိုအင်တာနက်နဲ့ချိတ်ဆက်နိုင်တာတဲ့ချိတ်ဆက်လိုက်လို့ဒီပစ္စည်းက
having a connectivity future doesn't necessarily mean that your appliance will be sell. So that has to go along with adding smartness into the appliance.
Internet ကိုရကားတစ်ဆင့်ချိတ်ဆက်နိုင်တဲ့ feature ပါလို့ဒီ PC ရောင်းရမယ်လို့တွက်လို့မရပါဘူး။ဒါကြောင့် PC တွေမှာအစင်းမြင့်မြင့်စွမ်းဆောင်တဲ့အသည့်ညံမျိုးထည့်ပေးဖို့လိုလာပါတယ်။ PC ကဘယ်လောက်ထိထိရောက်အသုံးဝင်တယ်လဲဆိုတာလုပ်ဖို့လိုတယ်ဆိုတာကုမ္ပဏီတွေကလည်းသဘောပေါက်ကြပါတယ်။ Internet နဲ့ဆက်သွယ်ချိတ်ဆက်နိုင်စွမ်းရှိလို့ PC ရဲ့အစွမ်းကဘယ်လောက်ပိုထက်သွားသလဲ။ဒီ PC သုံးလို့သုံးဆွဲသူအတွက်ဘယ်လောက်အကျိုးရှိသွားသလဲဆိုတာမျိုးလုပ်ပြနိုင်ဖို့ကုမ္ပဏီတွေကစူးစမ်းလာကြပါတယ်။
internet ကိုရကတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ပစ္စည်းတွေပိုများလာတော့လုံုံစိတ်ချရရဲ့လားဆိုတာကလည်းမေးခွန်းမေးစရာဖြစ်လာတယ်မဆုပြမော။လောလောဆယ်မှာတော့ကြီးကြီးကျယ်ကျယ်ပြဿနာရှိတယ်ဆိုတာမျိုးမကြားရသေးပေမဲ့ internet ဆိုတာကဘယ်တော့မှတရားရဂန်လုံးစိတ်ချထားလို့မရပါဘူး
။ smart appliances လို့ပြောတဲ့အတိုင်းပဲဒီအစ်စ်အစ်စ်ထွင်းနေတဲ့အိမ်သုံးပစ္စည်းတွေကသုံးဆွဲသူတွေအတွက်ပိုပြီးတော့အသုံးဝင်အောင်လို့တုံ့ပြန်ဆောင်ရွက်နိုင်စွမ်းတွေပါလာပါတယ်။ဒါကြောင့် smart ပစ္စည်းတွေဘလောက်ပဲရှိပြေးရှိပြေးသုံးတဲ့သူအတွက်တကယ်အသုံးဝင်တော့မှရောင်းအားကောင်းနိုင်မယ်ဆိုတာကိုတော့ electronic ပစ္စည်းကုမ္ပဏီကြီးတွေကကောင်းကောင်းသဘောပေါက်ထားကြတယ်လို့ဈေးကွက်လေ့လာသူတွေကပြောကြပါတယ်ရှင
်မဆူမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုကိုသားညဦးကအကူအညီတင်ဆက်ထားတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်လာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တင်မတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်တင်လွှာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ကဘာတလွှာထင်ရှားကြော်ကြားသူတွေရဲ့တင်တူတူထွားတွေကိုမာယေးတန်နာကျော်ကစူးစီးပြီးတက်တန်ရောင်တင်လွှာကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ရုပ်ရှင်မင်းသမီးနဲ့ချစ်သူဖြစ်နေပါတယ်ဆိုတဲ့ဗြိတိသျှတော်ဝင်မင်းသား Harry ပြီးတော့ American Pop ဆိုတော့ Selena Gomez ကတော့ကြောက်ကက်အစားထိုးကုသမှုခံယူခဲ့ရပါတယ်ဒီလိုမျိုးကမ္ဘာတလွှားကတင်ပေါ်ကြော်ကြားသူတွေနဲ့အန္တုပညာအတိုင်းဝိုင်းကသတင်းတူတူထွားတော့ကိုပြောပြပေးတော့ Everyone can rock out like a superstar ဗြိတိတော်ဝင်မင်းသား Harry ရဲ့ချစ်သူ American ရုပ်ရှင်မင်းသမီး Meghan Markle ကသူတို့နှစ်ဦးချစ်နေကြပြီးတော့အဆင်ပြေပြေရှိကြတယ်လို့ပထမဦးဆုံးအချိန်ဖြစ်တဲ့လူသိရှင်ကပြောလိုက်ပါတယ်။သူတို့နှစ်ယောက်စတွဲပြစ်တဲ့မနစ်ကစပြီးတော့အခုချိန်ထိသူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အခုမှသူဖွင့်ဟပြောလိုက်တာပါ။စက်တင်ဘာ5ရက်နေ့ကထုတ်ဝေတဲ့ Vanity Fair Magazine နဲ့တွေ့ဆုံမေးမြန်းခန်းမှာပြောထားတာဖြစ်ပြီးတော့ဗြိတိန်ထိနေမွေဆက်ခံရမယ့်သူ CNN မှာနံပါတ်5နေရာမှာရှိတဲ့မင်းသား Harry နဲ့သူ့ရဲ့တငယ်ချင်းတွေစီကတဆင့်တွေ့ခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လကစလို့တွဲပြစ်ခဲ့တယ်လို့သူကပြောပါတယ်။ကျမတို့ကအချစ်သူဆုံးတွေတွေပါကျမတို့ချစ်နေကြတယ်တနေ့နေ့တစ်ချိန်ချိန်တော့လူများကိုအသိပေးရလိမ့်မယ်ဆိုတာလည်းသိခဲ့ပါတယ်အခုအသိပေးတယ်ဆိုတာလည်းအားလုံးသဘောပေါက်လိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ magazine interview မှာပြောပါတယ် အဲ့တော့သုံးဆယ်နှစ်နှစ်အရွယ်မင်းသားဟယ်ရီဟာဗြိတိန်အင်ရှေ့ဇန်မင်းသားချားလ်စ်နဲ့သူ့ရဲ့ဇနီးကွဲလွန်သူမင်းသမီးဒိုင်ယာနာရဲ့တားငယ်ဖြစ်ပြီးတော့မနေ့ကသူနဲ့အမေရိကန်မင်းသမီးကြိုက်နေတယ်ဆိုတဲ့သတင်းတွေစထွက်လာတော့သူ့ရဲ့ကောင်မလေးကိုမီဒီယာတွေမနှောက်ယှက်ဖို့သတိပေးကြညာချက်တစ်စောင်ရှားရှားပါးပါးထုတ်ခဲ့တာပါမင်းသမီးမေဂန်မာကယ်ကသူတို့နှစ်ဦးသတင်းတွေမထွက်
ကနေ့ချင်းရှားကြောကြသူတွေရဲ့တည်တင်းတူတူထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့မှတ်တမ်းရုပ်ရှင်ဒါရိုက်တာမလေးတီရာရဲ့ယုံကြည်ရကိုနားဆင်ကြပါမယ်ဖမိုးဖြူကစီစဉ်တင်ဆက်ထားပါရှင်
အဲ့လိုဖန်တီးရမှာနီလန်မျိုးစုံနဲ့ဖန်တီးနိုင်ပြီးတော့ကျွန်တော်ကတော့ပတ်တန်ရုပ်ရှင်နဲ့ဇလန်းတို့ရိုက်ကူးနေသူတစ်ယောက်အနေနဲ့ရုပ်တံပိုင်းဆိုင်ရာနီလန်နဲ့ကုပ္ပဝန်ကျင်ကောင်းဖန်တီးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ယုံကြည်တဲ့အကြောင်းအရာလေးဝင်မြင့်ချင်ပါတယ်အနုပညာပါဝင်နေဖြစ်စီမှာပါဝင်နေဖြစ်စီဖန်တီးမှုတွေပြုလုပ်ထားတဲ့ရုပ်တံစီစဉ်တွေကကျွန်တော်ရ
ချက်ခံစားချက်နဲ့သိပညာရဲ့အပေါ်မှာတရားမှုရှိရဲ့အဲ့ဒီတရားမှုတွေကကြည့်တဲ့ပရိသတ်ရဲ့အသက်အရွယ်လက္ခဏာမှုစဉ်းစားဉာဏ်စတဲ့အပေါ်မှာမူတည်ပြီးတော့မှလက်မှုမှုတရားမှုတွေကအနည်းနဲ့များရှိပါတယ်တိတားလေဥမာအနေနဲ့ဆိုရင်ကိုရီးယားကားရီမြမတီဗီအစီအစဉ်မှာပါလာပြီးတဲ့နောက်မှာအဖို့အစား fashion အစားစားစတဲ့အပြောင်းလဲမှုတွေကိုလူငယ်ကြားမှာသိစားတွေ့လာရတယ်။အဲ့ဒီလူမျိုးလူတော်တော်များများကအကြောင်းအရာတစ်ခုပေါ်ကိုလက်ခံမှုတွေများလာတဲ့အခါမှာဆိုရင်အဲ့ဒီလက်ခံမှုတွေကနေစုပြီးတော့မှလူမှုပတ်ဝန်းကျင်ဆိုင်ရာဖိအားကိုမထုတ်ပေးနိုင်တယ်လို့ကျွန်တော်မြင်မိတယ်။ဥပမာပြောရမယ်ဆိုရင်အရင်တော့ဆိုရင်မြမပြည်မှာအမျိုးသမီးစကတ်တို့ဒါမှမဟုတ်ကောင်းဝန်တို့တဲ့အခါမှာပေါ်ဝင်ကြရနေပြီးအနုလက္ခဏာဆောင်နဲ့အမြင်မျိုးတော်တော်လေးရပါတယ်။အခုဆိုလို့ရှိရင်ကိုရီးယားကားရဲ့လက်မှုမှုနဲ့အဲ့ဒီအမြင်မျိုးတော်တော်လေးပြောင်းလာတာကိုတွေ့ရတယ်။အပေါင်းလက္ခဏာနဲ့ကြည့်ရင်မြမ ပတ်ဝန်းကျင်မှာရှိနေတဲ့ဒီအမျိုးသမီးနဲ့အဝတ်အစားဆိုင်ရာကန့်သက်ချက်ဆိုတဲ့လူမှုဖျားတဲ့ကိုတော့ကိုရီးယားကရီးယားအတော်အသိကိုတိုက်ထုတ်လိုက်နိုင်တယ်လို့ယူဆလို့ရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဖန်တီးထုတ်လုပ်တဲ့သူတွေကကိုယ့်ပတ်ဝန်းကျင်ကိုပုံဖော်တဲ့နေရာမှာဟိုအဓိကကြတဲ့နေရာမှာရှိပြီးတော့မှကိုယ်ဖန်တီးထုတ်လုပ်လိုက်တဲ့အစီအစဉ်ဇက်ကာအမှုပညာအကြောင်းအရာတွေတစ်ဆင့်အနှုတ်လက္ခဏာဆန်တဲ့လူမှုပတ်ဝန်းကျင်ဆိုင်ရာဖိအားမျိုးမဖန်တီးမိဖို့အတွက်တာဝန်ယူဖို့အရေးကြီးတယ်လို့ကျွန်တော်ယုံကြည်ပါတယ်။အခုဆိုရင်မြန်မာပြည်မှာ TV channels တွေများလာတယ်။ပြီးတော့ပြည်သူတွေနဲ့ဆိုလို့ရှိရင်ဟိုလူ့တန်စီစဉ်နေတဲ့လက်လမ်းမီမှုတွေတိုးတက်လာတယ်။အဲ့လိုချိန်မှာဒီဟိုပြည်သူတွေဇီဝရောက်သွားတဲ့ဒီလူ့တန်စီစဉ်ကြီးဗီဒီယိုတွေကနေပြီးတော့မှအဆက်တန်းရှိတဲ့ကောင်းမွန်တဲ့အကြောင်းအရာတွေဖြစ်ဖို့အရေးကြီးပါတယ်။အတူယူမမားသွားတဲ့အစီအစဉ်မျိုးပေါ့နော်အထူးသဖြင့်ကျွန်တော်တို့လူမှုပတ်ဝန်းကျင်ကိုပိုကောင်းအောင်ပတ်မှုပေးနိုင်မဲ့ဟိုအစီအစဉ်မျိုးတွေဖြစ်ဖို့ရည်ကြီးပါတယ်ကြည့်ရပရိသတ်တွေကအခုဆိုရင်အသိပညာအမြင့်ဖွင့်တဲ့အစီအစဉ်တွေပေါ်ထွက်လာသလိုပဲဟိုပတ်ဝန်းကျင်ကိုအစိတ်တောက်ဖြစ်စေမဲ့အကြောင်းအရာတချို့တွေကိုလည်းပဲရှိနေပါသေးတယ်ဥမာတစ်ခုနဲ့ဆိုရင်ကျွန်တော်ရွာပြောင်ကိုလိုကိစားအညာရတဲ့ဖြစ်တဲ့အရာမှာလူကြီးကလေးပါဝင်ကြည့်နေတဲ့ဗီဒီယိုတစ်ခုတွေ့ရတယ်ဝရှင်တော်တွေကမျက်မမြင်နားမကြပိုလီကိုစတဲ့ဒီမတန်ဆွမ်းမျိုးသမီးတွေယောက်ျားလူချင်းတွေပုံမျိုးဟာတာလို့ပုံမော်ထားတဲ့ချီနေတဲ့ပြည်သက်ကလည်းပဲသဘောကျရေမောနေတာဝန်နဲ့ဆက်ကောင်းတာသဘောကျရဆိုတာလက်ခံတာပေါ့နော်တိတ်နေမတွေးမိတာလည်းပါတာပေါ့အဲ့ချိန်မှာကျွန်တော်တွေးမိတာအဲ့ရွာမှာအဲ့လိုမျိုးမတန်ဆွမ်းမျိုးသမီးပေါ့အထူးသဖြင့်ကလေးသာရှိမယ်ဆိုရင်ကလေးချင်းလူချင်းတို့သုံးနေစကလုံးနေလောင်ပြောင်တော်မျိုးခံရနိုင်တယ်အတန်ဆွမ်းမျိုးသမီးတွေဆိုရင်လည်းဒီလိုပဲလားလို့ဒီကြည့်နေတဲ့ကလေးပြည်သက်တွေကလည်းပဲမတိမလားမဲ့အမြင်မျိုးတွေမြင်လာနိုင်တယ်။အဲ့ချိန်မှာအဲ့လိုမတန်ဆွမ်းမင်းကလေးမျိုးအဲ့ဒီရွာမှာပတ်ဝန်းကျင်မှာရှိနေခရင်သူဘလို့ကြီးပြင်းမှလဲလို့လည်းတွေးမိရပါဘူး။အဲ့တော့ဒီစီစဉ်မျိုးကကြီးရှုတဲ့သူတွေခဏတိုင်ရင်မောပြောရှင်နိုင်မိမယ်လို့လူမှုပတ်ဝန်းကျင်အတွက်အစိတ်တွေပါနေတဲ့အစီအစဉ်မျိုးလို့ကျွန်တော်ယူဆရပါဘူး။ဒါကြောင့်ဖန်တီးတဲ့သူတွေကကြည့်ရှုသူပြည်သက်ဘလို့လက်ခံသွားမလဲဆိုတော့နောက်ဆက်တွဲဖြစ်လာမယ်အကျိုးတရားမှုကိုတောင်းယူစဉ်းစားကြဖို့အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်
။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မတန်ရုပ်ရှင်ဒါရိုက်တာမလေးတီရာရဲ့ယုံကြည်ရာကိုမမုတ်ဖြူကသူယုံကြည်ရာအစီအစဉ်မှာစီစဉ်တင်ဆက်သွားတာပါရှင် POA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00 AM ထိလိုင်းတူမီတာ30.52တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြန့်ရှင်းနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရထိုက်ကပြောပြပေးပါဦး။ရခိုင်ပြည်နယ်စစ်ဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအကြောင်းသတင်းရယူရင်းဘင်္ဂလားဒေ့ရှ်မှာဖမ်းခံရတဲ့မြန်မာသတင်းတောင်2ဦးရှိနေတဲ့တွေ့ခွင့်မရဖြစ်နေတာအကြောင်းဒီသတင်းတောင်ရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်လာပါတယ်။ဖမ်းဆီးကံမြန်မာသတင်းတောင်2ဦးဖြစ်တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လက်တော်2ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိလာပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းထောက်တည်ဖြစ်လုတ်ကင်ထားကြောင့်ဖန်ဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုထားပါတယ်။သူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသပတေးနေ့ကပယ်ချထားတာပါ။ဒီသတင်းထောက်တည်လွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့ရှေ့နေကမြန်မာသတင်းတောင်နှစ်ဦးဖန်ဆီးထားရာအချင်းထောင်ကိုတွားရောက်တွေ့ဆုံခွင့်တောင်းခံခဲ့ပေမယ့်ထောင်အာဏာပိုင်တွေကတွေ့ခွင့်မပေးတာဖြစ်ပါတယ်။ငင်းချမ်းရေးအတွက်ပိုကောင်းတဲ့အတည့်ရဖြစ်လာရေးကုလသမဂ္ဂအနေနဲ့ပြက်ပြက်သားသားပြုပြင်ပြောင်းလဲဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂပေါ်မှာလူတွေပိုပြီးတော့ယုံကြည်မှုရလာစေဖို့ကြိုးပမ်းနေတယ်လို့လည်းအမေရိကန်ခေါင်းဆောင်ကပြောပါတယ်။ဒီလိုဖြစ်လာဖို့အတွက်ကုလသမဂ္ဂအနေနဲ့အစစ်အစင်စီမံခန့်ခွဲမှုတွေမှာတာဝန်ယူမှုတာဝန်ခံမှုရှိစေဖို့လျှို့ဝှက်အချက်အလက်တွေကိုဖွင့်ချသူတွေကိုအကာအကွယ်ပေးဖို့လုပ်ငန်းစဉ်တွေထက်ရလတ်ပေါ်မှာအယုံဆိုင်ဖို့လိုတယ်လို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်။အီရန်နိုင်ငံခတ်ဒေတာမှာဒီလနောက်ပိုင်းကျင်းပဖို့စီစဉ်ထားတဲ့လွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခန့်ယူပွဲကိုဆိုင်းငံ့ရေးဝန်ကြီးချုပ်ဟိုက်ဒါအယ်လ်အဘဒီရဲ့ရှောက်ထားချက်ကိုတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒီမဲခွဲမှုကအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိပြန်လည်သုံးသပ်ပြီးတဲ့အထိမဲခွဲမှုကိုဆိုင်းငံ့ထားဖို့တရားရုံးကဒီကနေ့တနင်္လာနေ့မှာပြောဆိုတာဖြစ်ပါတယ်။
Tadin Chin Choko Matagin Taga Chinya Pikaraba, Dinya to a season tolo Yemoga go on Pibi, Sabine Sayan Engineer Garo, Vitex Zonyak Pibare, Few American Salmon at Kim Yamaba that season go, Nima Sano Chiman at Chownayani Kunanati, Landomida, Tongsen, Lise, Lise Shikmazene, Lamida, the Ako Zerogani, Kayunas and Emare, Totashimiani to go, Nima Pidu Bida Bam Chama Shuna Mazishi, Few Ego Api Nasin at Dole, a two way Chizu Temare, Smart Nang Lava.
This program has come to you from the Voice of America, Washington.